This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပေတို့ကနေကြင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဒီဇင်ဘာလ16ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်ကိုရန်နိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
UNG သတင်းရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2024ခုနှစ်ဒီဇင်ဘာလ16ရက်နေ့မနက်ခင်းမှာတင်ပြပေးမယ် Radio UNG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့တောင်ကုန်းမြို့နယ်တစ်ခုလုံးကိုအာရကတက်တော် AA ကအပိသက်စိမ့်ပတ်လိုက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကစစ်ကောင်စီရဲ့နောက်ဆုံးလက်ကျန်တပ်စခန်းတစ်ခုဖြစ်တဲ့အမှတ်9စစ်စင်ရေးကိုယ်ခန့်မှုဌာနချုပ်စကခ9ကိုအာရကတက်တော် AA ကစိမ့်ပတ်လိုက်ပြီးတဲ့နောက်တောင်ကုန်းမြို့နယ်တစ်ခုလုံးကိုသိမ်းပိုက်ထားနိုင်ပြီလို့ APM ကဖော်ပြထားပါတယ်။ဒီဇင်ဘာလ14ရက်နေ့ညနေ 4:10 မိနစ်ခန့်မှာစကခ9ကိုအပိသက်သိမ်းပိုက်နိုင်ခဲ့တာဖြစ်တယ်လို့ ULA AA ပြန်ကြားရေးတာဝန်ခံဦးခိုင်သုခကဆိုပါတယ်။ဒါ့အပြင်ထွန်ပြင်းလွမြောက်နေတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုအာရခတက်တော်ကလိုက်လံရှင်းလင်းနေတယ်လို့လည်းဆိုပါတယ်။လက်ရှိမှာအာရခတက်တော်အနေနဲ့ချင်းပြည်နယ်ပလောဝဒေသပါဝင်မြို့နယ်13ခုကိုအပိသက်သိမ်းပိုက်ထိန်းချုပ်ထားနိုင်ပြီးအမ်းမြို့နယ်နဲ့ကွာမြို့နယ်တို့ကိုလည်းအပိသက်သိမ်းပိုက်နိုင်ရေးအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်ခင်ဗျာအခုတကဝမ်ဘောင်ကုမ္ပဏီကထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့တိုက်ခိုက်ခံရပြီး9ဦးသေဆုံးဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်စကိုင်းတိုင်းရင်းမြစ်ပင်ကရိုင်းဆလင်းကြီးမြို့နယ်ရှိတရုတ်ဝမ်ဘောင်ကုမ္ပဏီကနေထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သား9ဦးသေဆုံးသွားခဲ့တယ်လို့မုံရွာအင်ဗန်တာပြည်သူ့ကာကွယ်တပ်ဖွဲ့ကထုတ်ပြန်ထားပါတယ်ဒီဇင်ဘာလ13ရက်မနက်9နာရီခွဲအချိန်မှာဝမ်ဘောင်ကုမ္ပဏီကထွက်လာတဲ့အင်အား80ခန့်ပါစစ်ကောင်စီတပ်ဖွဲ့နဲ့ညောင်မင်းကြီးထရော့ဇက်စိတ်အနီးမှာတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြာချိန်45မိနစ်ခန့်ဖြစ်ပွားခဲ့ရမှာစစ်ကောင်စီတပ်သား9ဦးနေရာမှာတင်သေဆုံးသွားခဲ့ပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်တိုက်ပွဲအတွင်းဝမ်ဘောင်ကုမ္ပဏီဘက်မှလက်နက်ကြီးများနဲ့ပစ်ကူပေးခဲ့ပြီးကားသုံးစီးအင်အားအပြည့်နဲ့စစ်ကူလာပေးခဲ့ကမုံရဘကန် Ocean အနီးကလည်းလက်နက်ကြီးများနဲ့ပစ်ကူပေးခဲ့ပြီးစစ်ကား9စီးအင်အားအပြည့်နဲ့မုံရကန်းအားကိုစစ်ကူရောက်လာတာကြောင့်လက်နက်ကောက်ယူနိုင်ခြင်းမရှိဘဲဆုတ်ခွာခဲ့ရတယ်လို့ဖော်ပြထားပါတယ်ဒီစစ်စင်ရေးကိုမုံရအင်ဖန်တာပြည်သူ့ကာကွယ်တပ်ဖွဲ့ Trouble 2 Text Folks ယူဟာ44စလင်းကြီးမြို့နယ်လက်ရုံးတပ်တို့ကပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးရန်ကုန်မန္တလေးပါဝင်မြို့နယ်အချို့မှာလူငယ်များကိုစစ်မှုထမ်းရန်ပေါ်တာဆွဲဖမ်းဆီးမှုများဖြစ်ပွားနေတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်ရန်ကုန်မန္တလေးပါဝင်မြို့နယ်အချို့မှာစစ်ကောင်စီတပ်ကလူငယ်တွေကိုစစ်မှုထမ်းဖို့ဖမ်းဆီးခေါ်ဆောင်မှုတွေဇက်တိုက်ဖြစ်ပွားနေတယ်လို့ဒေသခံပြည်သူတွေထံကနေသိရပါတယ်။အခုလဒီဇင်ဘာလဇန်ပိုင်းကစတင်ပြီးရန်ကုန်တိုင်းတွင်းကမြို့နယ်အားလုံးမှာရက်ကွက်အုပ်ချုပ်ရေးဖွဲ့ဝင်များကစစ်မှုထမ်းအပတ်စဉ်တွေအတွက်အသက်18နှစ်မှ35နှစ်အတွင်းလူငယ်အားလုံးစစ်မှုထမ်းရမှာဖြစ်ကြောင်းနဲ့ရှောင်ပြေးသူများပြပါကလမ်းရက်ကွက်နဲ့နေရင်အတွင်းထိဝင်ရောက်ခေါ်ဆောင်မယ်လို့အသိပေးပြီးတဲ့နောက်ပိုင်းအခုလိုဖမ်းဆီးမှုတွေလှုံ့ဆော်လာတာဖြစ်ပါတယ်။ဒီဇင်ဘာလ17ရက်နေ့ညစင်တိုင်းအချိန်ကတာဂီရမ်မြို့နယ်ရှိရက်ကွက်မှာစစ်တပ်နဲ့ရဲတွေကအင်စည်းကားတွေနဲ့လှည့်လည်ဖမ်းဆီးမှုတွေပြုလုပ်ခဲ့ရမှာလူငယ်၄ဦးထပ်မင်းဖမ်းဆီးခံခဲ့ရတယ်လို့တာဂီရမ်ရှိရက်ကွက်9လမ်းကလူငယ်2ဦးကိုလည်းလာရောက်ဖမ်းဆီးသွားခဲ့တယ်လို့သိရပါတယ်။ဒီဇင်ဘာလ14ရက်နေ့ညမှာလည်းမြောက်ဒဂုံတောင်ဒဂုံတို့မှာစစ်တပ်နဲ့အုပ်ချုပ်ရေးအဖွဲ့တွေကအဲစင်းစစ်တယ်လို့ဆိုကာလူငယ်9ဦးထပ်မင်းကိုဖမ်းဆီးသွားခဲ့ပြီးရွှေပြည်သာမြို့နယ်6ရက်ကွက်နဲ့9ရက်ကွက်တို့မှာလည်းအဲစင်းစစ်ရင်လူငယ်6ဦးကိုစစ်ကားပေါ်တခါတည်းတင်ခေါ်သွားခဲ့တယ်လို့ဆိုပါတယ်။အလားတူဒီဇင်ဘာလ17ရက်နေ့မနက်9နာရီခန့်မှာမန္တလေးတိုင်းညောင်မြို့နယ်ကြောက်ပြင်ကန်နဲ့ကြောက်ဦးကြီးရွာတို့မှအမျိုးသား12ဦးကိုစစ်ကောင်စီတပ်ကစစ်မှုထမ်းဖို့ဆိုကဖမ်းဆီးခဲ့ပြီး ၄ဦးကိုတော့ပြန်လွတ်ပေးခဲ့တယ်လို့သိရပါတယ်။ဗန်စီခံရတဲ့လူငယ်၁၁ယောက်မှာ၁ယောက်သာလမ်းပေါ်မှာဆွဲခံရတာဖြစ်ပြီးကျန်၁၀ဦးစလုံးကနေနေတီဝင်ရောက်ခါပေါ်တာဆွဲခံရခြင်းဖြစ်တယ်လို့ညောင်ဦးခြေဆိုင်21 Began People Defense Force ကအသိပေးထားပါတယ်။ဒါပြင်ဒီဇင်ဘာလ၁၇ရက်နေ့ကဘကိုးတိုင်းတောင်ကုန်းခရိုင်အုတ်တွင်းမြို့အထွတ်မှာပြူစောတိနဲ့စစ်ကောင်စီတပ်တို့ပူးပေါင်းပြီးစစ်မှုတန်းအတွက်လမ်းသွားလမ်းလာလူငယ်တွေကိုပေါ်တာဆွဲဖမ်းဆီးခဲ့ရမှာတရက်တည်း6ဦးဖမ်းဆီးခံခဲ့ရပြီးလူငယ်စုစုပေါင်း45ဦးခန့်ထိအဆိုပါဂိတ်စကန်မှာစစ်မှုတန်းအပတ်စဉ်၈အတွက်ဖမ်းဆီးထားတယ်လို့သိရပါတယ်။အလားတူမန္တလေးမြို့မဟာအောင်မြို့မြို့နယ်မှာဒီဇင်ဘာလအတွင်းလူငယ်စုစုပေါင်း50ကျော်ကိုစစ်တပ်နဲ့ရက်ွက်အုပ်ချုပ်ရေးဖွဲ့တွေကပေါ်တာဆွဲဖမ်းဆီးခဲ့တယ်လို့လည်းသိရှိရပါတယ်ခင်ဗျာ။အခုတခါခင်ဦးမြို့နယ်မှာစစ်တပ်ထုတ်ကုန်အရက်ဘီယာတွေကိုမြို့နယ်ပအဖပကဖတွေကဖမ်းဆီးပြီးဖျက်ဆီးခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။စကိုင်းတိုင်းရွှေဘိုကရိုင်ခင်ဦးမြို့နယ်မှာအကြမ်းဖက်စစ်တပ်နဲ့၎င်းတို့ရဲ့ထောက်တိုင်အကျိုးတူစီးပွားရေးလုပ်ငန်းရှင်များပိုင်ဆိုင်တဲ့မြန်မာဘီယာနဲ့အက်ဒမန်ဂိုးအရက်ဘီယာတွေကိုဖမ်းဆီးဖျက်ဆီးခဲ့တယ်လို့ခင်ဦးသတင်းမှန်ပြန်ကြားရေးကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ14ရက်နေ့ကမြို့နယ်ပအဖရဲ့လမ်းညွှန်မှုနဲ့မြို့နယ်ပကဖရဲဘော်တွေကအဆိုပါအရက်ဘီယာတည်ဆောင်လာတဲ့ကားတွေကိုထိမ့်သိမ့်စစ်ဆေးခဲ့ပြီးအခုလိုဖျက်ဆီးမှုတွေပြုလုပ်ခဲ့တာလို့ဆိုပါတယ်။ထိမ့်သိမ့်စစ်ဆေးမှုအတွင်းကလာတန်ဖို့346,400ကျပ်တန်ဖို့ရှိတဲ့မြန်မာပီယာဂျက်ဖာ190ဘူပေါင်း4560ဘူးနဲ့အက်ဒမန်ဂိုးဂျက်ဖာ38ဖာဘူပေါင်း444ဘူးတို့ကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။ဖမ်းဆီးရမိတဲ့ပစ္စည်းတွေအလုံးကိုမြို့နယ်ပအဖပကဖကအများပြည်သူရှေ့မှောက်မှာမှတ်တမ်းများနဲ့တကွာဖျက်ဆီးခဲ့ကြတာဖြစ်ပါတယ်။စစ်တပ်တောက်တိုင်းစီးပွားရေးများကအမျက်စွန်းငွေတွေဟာပြည်သူလူထုနဲ့တော်လိုင်းအင်အားစုများရဲ့အသက်အိုးအိမ်စီးစိမ်တွေကိုဆိုးရွားစွာဖျက်ဆီးတဲ့လုပ်ရများဖြစ်စေနိုင်တာကြောင့်ခင်ဦးမြို့နယ်အတွင်းဖျက်တမ်းခွင့်ပြုမှာမဟုတ်ကြောင်းနဲ့ပြည်သူပေါင်းကလည်းသပိတ်မှောက်ကြဖို့မြစ်တာရက်ခံတိုက်တွန်းထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးစစ်တပ်ပိုင်းဘတ်ဖိုးကိုတင်ယူနိုင်ခဲ့ပြီးနယ်မြေအတွင်းလမ်းနဲ့ထွေထွေပြွပြွင်းရေးများလှုပ်ဆောင်ခဲ့တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြင်းကျန်ခရိုင်အမှတ်9တပ်ရင်းမြင်းကျန် Black Tiger NBT အနေနဲ့စစ်ကောင်စီရဲ့နယ်မြေအတွင်းကအာဏာသိမ်းစစ်တပ်ပိုင်းဘတ်ဖိုးကိုတင်ယူခဲ့ပြီးထိ ंछ ုံနယ်မြေအတွင်းလမ်းနဲ့ထွေထွေပြွပြွင်းရေးများလှုပ်ဆောင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့မှာစစ်တပ်ပိုင်း23တန်ရှိဘတ်ဖိုးအား NBT အဖွဲ့ကလုံခြုံရေးအပြည့်အယူကပြန်လည်တင်ယူနိုင်ခဲ့တာလို့ဆိုပါတယ်။ရိုက်တောင်စကိုင်းတိုင်းမြောင်မြို့နယ်အတွင်းကတော်လိုင်းတက်တွေစုမိုးထားတဲ့နေမြေအတွင်းအများပြည်သူတွေသွားရေးလာရေးအဆင်ပြေကောင်းမွန်စေဖို့လမ်းနဲ့ထွေထွေပြုပြင်ရေးများကို Royal Brother Defense Force RBDF ကြီးရွာတာဝန်ခံများနဲ့အတူပူးပေါင်းပြီးလှုပ်ဆောင်နိုင်ခဲ့တယ်လို့ NBD ဖွဲ့ကဆိုပါတယ်။ NBD ဖွဲ့အနေနဲ့ကိုကြိုးအတွက်အသုံးပြုခြင်းမဟုတ်ဘဲစုမိုးနေမြေအတွင်းလူမှုအကျိုးပြုလုပ်ငန်းတွေကိုတာဝန်ရှိသူများနဲ့ပူးပေါင်းအသုံးပြုလျက်ရှိပြီးဆီယနာရှင်အမြင့်ပြတ်တိုက်ထုတ်နိုင်ရေးအတွက်မြေတီပုံစံနဲ့မဆိုပြန်လည်အသုံးပြုသွားမှာဖြစ်တယ်လို့အသိပေးထားပါတယ်ခင်ဗျာ။အခုတခါ Enemy Air Road EAR Channel G ထောင်ချင်းတုံးနှစ်ပြည့်ဂွန်ပြဝမ်းမြောက်ကျောင်းတောင်းလွား BMC ပြေးပို့တဲ့တရင်ကိုတင်ဆက်ပေးပါမယ်။ဒီဇင်ဘာလ15ရက်နေ့မှာကြာရောက်တဲ့ရန်သူလေကြောင်းထောက်လိုက်ရေး Enemy Air Road EAR Channel G ထောင်ချင်းတုံးနှစ်ပြည့်တောင်းလွားကို Blood Money Campaign BMC ကပြေးပို့ခဲ့တယ်လို့သိရှိရပါတယ်။တုံးနှစ်တာကာလတွင်အချမ်းဘတ်စေအုပ်စုရဲ့လေကြောင်းလမ်းကြောင်းတွေကိုအချိန်နဲ့တပြေးညီမှန်မှန်ကန်ကန်ပြည်သူထံကိုသတင်းပံ့ပိုးနိုင်ခဲ့တဲ့အတွက်ပြည်သူများအသက်ပေးမှလွတ်မြောက်ခဲ့ကြပြီ။အဲဒီလိုပြည်သူများရဲ့အသက်များစွာအကာအကွယ်ပြုနိုင်ခဲ့တဲ့အပေါ်များစွာလေးစားဂုဏ်ယူဝမ်းမြောက်မိတယ်လို့ဖော်ပြထားပါတယ်။အကြံဖတ်စေအုပ်စုဟာ၎င်းတို့အာဏာတည်မြဲနိုင်ရေးအတွက်ပြည်သူပေါ်အကြံဖတ်မှုနည်းလမ်းမျိုးစုံအသုံးပြုနေပြီးလေးချောင်းတိုက်ခိုက်မှုကိုလည်းအချိန်ရင်ထောင်နဲ့ချီပြုတ်လို့ရရှိတာကြောင့် EAR Channel အနေနဲ့လေးချောင်းလမ်းချောင်းတွေကိုပြည်သူတို့အချိန်နဲ့တပြေးညီသတင်းဆက်လက်စီးဆင်းနိုင်ရေးအထောက်အကူပြုနိုင်လိမ့်မယ်လို့ယုံကြည်တယ်လို့တွန်းလွှားမှာဖော်ပြထားပါတယ်။လေးချောင်းတိုက်ခိုက်မှုရပ်တန့်ရေးအတွက်ဦးတီချက်တူညီတဲ့ Blood Money Campaign သွေးစွန်ဝေးဖြတ်တောက်ရေးလှုပ်ရှားမှုအဖွဲ့အနေနဲ့ EAR Channel နဲ့အတူတကွလက်တွဲလှုပ်ဆောင်နိုင်ခဲ့တဲ့အပေါ်ဂုဏ်ယူဝမ်းမြောက်မိပါကြောင်းနဲ့ဆက်လက်ပြီးလေးချောင်းတိုက်ခိုက်မှုအလင်းပပျောက်ပြီးဆင်အနာရှင်စနစ်အမြင့်ပြတ်တဲ့အထိလက်တွဲလှုပ်ဆောင်နိုင်ရန်ဆန္ဒပြုကဤတွန်းလွှားကိုပေးပို့အပ်ပါကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ခါရှယ်ရိုကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေဦးမှမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာမနက်ခင်းပါရှင်2024ခုနှစ်ဒီဇင်ဘာလ16ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမှမှ American Pennsylvania ပြည်နယ်ဒေါ်လာရေမုံငွေဈေးရောက်ပွဲ NUG ဝန်ကြီးများနဲ့တမ္မကြီးဦးကျော်မှထွန်းတက်ရောက်တဲ့သတင်းကိုဥစွာတင်ပြပေးပါမယ် မေရိကန်ပြည်ထောင်စုပန်နဆယ်လဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာဒီဇင်ဘာလ14ရက်မှာပြုလုပ်တဲ့ဒေါ်လင်းရမုံငွေဇယားပွဲမြို့သားညီညွတ်ရေးအစိုးရ Energy ဝန်ကြီးများနဲ့တာမတ်ကြီးဦးကျော်မိုးထွန်းတို့ရောက်ကြောင်းသတင်းရရှိပါရတယ်။ဒေါ်လင်းရမုံငွေဇယားပွဲတို့မြို့သားညီညွတ်ရေးအစိုးရပြည်ထောင်စုဝန်ကြီးဒေါက်တာဆဆပြည်ထောင်စုဝန်ကြီးဦးထင်လျောင်ဒုတိယဝန်ကြီးဦးမိုးစောဦးကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ကြီးဦးကျော်မိုးထွန်းတို့တက်ရောက်ခဲ့ကြောင်းသိရပါရရှင်။ဆက်လက်ပြီးဂျန်နာခြေပြုကြံဖတ်မှုစန့်ကျင်ဂျန်နာဘေ့စ်ဗိုင်းလန့်စ်နဲ့ပတ်သက်သောအမှုကိစ္စများကိုအွန်လိုင်းမှာတဆင့်တိုင်ကြားနိုင်တယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြို့သမီးငယ်များပေါ်ကြံဖတ်မှုဖြစ်စဉ်များဖြစ်ပွားလာပါကအမှုကိစ္စများကိုအွန်လိုင်းကတဆင့်တိုင်ကြားနိုင်ကြောင်းမြို့သားညီညွတ်ရေးအစိုးရမြို့သမီးလူငယ်နဲ့ကလေးသငယ်ရာဝန်ကြီးဌာနမှသတင်းထုတ်ပြန်ထားပါတယ်။ဝန်ကြီးဌာန၏ Facebook Messenger များသို့ဆက်သွယ်မေးမြန်းလာမှုများကိုပြန်လည်ဖြေရှင်းပေးခြင်းများရှိတော့လဲ။ခိုက်ခဲများရှိနေပါသောကြောင့်ဂျန်နာခြေပြုကြံဖတ်မှုစန့်ကျင်ဂျန်နာဘေ့စ်ဗိုင်းလန့်စ်နဲ့ပတ်သက်သောအမှုကိစ္စများကိုဝန်ကြီးဌာနရဲ့ Facebook page ဖြစ်တဲ့ Ministry of Women, Youth and Children Affairs နဲ့ MOWYCAE email ဖြစ်တဲ့ gbvcm@mowyca.nugmyanmar.org စတဲ့ online များမှာတဆင့်တိုင်ကြားရေးလမ်းညွှန်ချက်များတိုင်ကြားနိုင်မှာကြောင့်မိဘပြည်သူများတို့အသိပေးကြောင်းကြားထားပါတယ်ရှင်။ဒုဒေသတက်လာရှိုးစေယုံကြီးရှိကျမိုင်ဝန်ထမ်းများမှာဌာနဆိုင်ရာများတို့ Christmas to Courage Singing သွားရောက်ပြီးဆိုနှုတ်ခွန်းဆက်ဆူတောင်းပေးတဲ့တဲ့ရင်ကိုလည်းတင်ပြပေးပါအောင်မယ်။ဒီဇင်ဘာလ14ရက်နေ့တွင်အထူးဒေသတက်လာရှိုးစေယုံကြီးရှိကျမိုင်ဝန်ထမ်းများမှဌာနဆိုင်ရာများသို့ Christmas to Carol Singing သွားရောက်ပြီးဆိုနှုတ်ခွန်းဆက်ဆူတောင်းပေးခဲ့ကြကြောင်း MNDAA မှသတင်းထုတ်ပြန်ပါတယ်။ဒုဒေသတက်လာရှိုးမြို့စီရင်အုပ်ချုပ်မှုကော်မတီမှတာဝန်ရှိသူများကလည်းမိသဟာယအဖွဲ့များနဲ့အတူတကွပျော်ရွှင်စွာဓမ္မသချင်းများသီးဆိုးဆူတောင်းခဲ့ကြပြီးလက်ဆောင်ပစ္စည်းများနဲ့အလှူငွေများပြန်လည်ပေးအပ်ခဲ့ကအချင်းချင်းရင်းနှီးစွာဆူတောင်းနှုတ်ဆက်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။ခရစ်စမတ်ကျိုးနှုတ်ခွန်းဆက်ဓမ္မသချင်းသီးဆိုခြင်း Carol Singing ခန်းနာမှာတက်ရောက်လာတဲ့တာဝန်ရှိသူတို့ကဒီလိုဘာသာရေးပွဲတွေအတိုင်းအတာရွေးရပွဲတွေပြန်လည်ကျင်းပနိုင်တဲ့ပေါ်အများကြီးဝမ်းသာမိပါတယ်။ရှေ့လျှောက်လည်းဒီလိုအခမ်းအနားပွဲမျိုးတွေဖြစ်မြအောင်ကြိုးစားလှုပ်ဆောင်သွားဖို့ရှိပါတယ်လို့ပြောပြပါတယ်။ဘာသာရေးဆိုင်ရာပွဲများသာမကအတိုင်းအတာရွေးရပွဲများကိုဒေသခံပြည်သူများနဲ့အုပ်ချုပ်ရေးတာဝန်ရှိသူများလက်တွဲကျင်းပနေခြင်းဟာဒုဒေသတက်အုပ်ချုပ်ရေးကော်မတီကဘာသာရေးနဲ့တိုင်းသားလူမျိုးစုများရဲ့ယဉ်ကျေးမှုကိုအထူးဂရုပြုအလေးနက်ထားကြောင်းသိသာပေါ်လွင်စေပါတယ်လို့ဖော်ပြထားပါတယ်ရှင်။စီရမ်စစ်သားနေရဲများယာယီနေထိုင်အလုပ်လုပ်ခွင့်ကပန်းရောက်ကပြုလုပ်ရန်အတွက်ပြည်သူ့ပန်းနိုင်မှကူညီထောက်ပံ့တဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါောင်းမယ်။ပြည်သူ့ပန်းနိုင်ဖွဲ့သည်ပြည်သူ့ဘက်ရည်တည်လာသောစီရမ်စစ်သားရဲများရဲ့လုံခြုံရေးဆိုင်ရာများအဆင်ပြေစေရန်ထူးသဖြင့်နေထိုင်ခွင့်တင်းကျပ်နေတဲ့ထိုင်းနိုင်ငံတွင်ရွှေပြောင်းရောက်ရှိနေထိုင်စဉ်ခက်ခဲဖြစ်ပါကအတက်နိုင်ဆုံးကူညီဆောင်ရွက်ပေးနေကြောင်းသတင်းရရှိပါရယ်။စီရမ်စစ်သားရဲများအားထိုင်းနိုင်ငံတွင်ယာယီနေထိုင်အလုပ်လုပ်ခွင့်ကပန်းရောက်ကရှောက်ချမှုအတွက်ကုန်ကျစရိတ်အကူအညီပေးနိုင်ရန်2024အောက်တိုဘာလအတွင်းကရှောက်လမ်းများခေါ်ယူခဲ့ရာရမုံငွေအကန့်အသတ်ရှိသည့်လျောက်ရှောက်ထားလာသူတရားကျော်ဥယျာဉ်ထဲမှမြို့ဒေါ်လာရေး၌တထောင်တနေရာမှဆက်လက်ပါဝင်လှုပ်ရှားနေသူမိသားစုဥယျာဉ်များပြီးအလုပ်အကမ်းမရှိသေးသူစီရမ်စစ်သားနှင့်ရဲများကိုအတက်နိုင်ဆုံးစစ်စစ်ရွေးချယ်ပြီး38ဦးကိုပန်းရောင်ကပ်ပြုလုပ်ရန်အတွက်နိုဝင်ဘာလအတွင်းကပထမကြိမ်ထောက်ပံ့ပေးခဲ့တယ်လို့သိရပါဗျ။ခုထောက်ပံ့မှုတွင်လူသစ်အလုပ်လုပ်ခွင့်ကပ်ပန်းရောင်ကပ်ပြုလုပ်ရန်အတွက်ခြေကသတ်မှတ်ထားသောကုန်ကျစရိတ်ကိုပြည်သူ့ပန်းနိုင်မှပေးအပ်သွားမှာဖြစ်ပြီးချိတ်ဆက်ရှောက်ထားမှုအတွက်မိမိတို့ကိုယ်တိုင်ဆောင်ရွက်ရမည်ဖြစ်ကပန်းရောင်ကပ်ရှောက်ထားမှုတွင်ရွေးချယ်မခံရသူများကိုလည်းလုံခြုံရေးထောက်ပံ့မှုနှင့်အခြေခံရိက္ခာများကိုကူညီပေးခဲ့တယ်လို့သိရပါဗျ။ထိုင်းနိုင်ငံဆိုရကလူသမားလူသစ်မှတ်ပုံတင်ခွင့်ကို2024စက်တဘာ24ရက်နေ့ကခွင့်ပြုလိုက်ပြီးခုလာမယ့်ဒီဇင်ဘာလ16ရက်နေ့မှာယာယီနေထိုင်အလုပ်လုပ်ခွင့်ကပ်ဖြစ်တဲ့ပန်းရောက်ကဘက်ကရှောက်ထားရန်နမစင်းပေးသွင်းနိုင်မှာဖြစ်ပါတယ်ရှင်မြမရေးဝင်ရောက်ဆွတ်ဖက်နေတဲ့တရုတ်ကမြောက်ကယ်ရိုလိုင်းနားမှာဆန္ဒပြတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါဦးမယ်ဒီဇင်ဘာလ14ရက်နေ့မှာအမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်ချောပဲဟင်းမျိုးရောက်မြန်မာတက်ကြွအလှူရှာသူတွေကမြမအေးမှာဝင်ရောက်ဆွတ်ဖက်နေတဲ့တရုတ်အစိုးရကိုစန့်ကျင်ဆန္ဒပြခဲ့ကြတယ်လို့သိရပါတယ်။ဆရာနာရှင်နဲ့တရုတ်ပေါင်းပြီးလှုပ်ဆောင်မယ်စီးပွားရေးတွေတိုင်းပြည်ထဲဝင်ရောက်နေရာယူမယ်တရုတ်တက်ကိစ္စတွေသူတို့ရဲ့အကျိုးစီးပွားကာကွယ်မှုလုပ်တာတွေရပ်တန့်သွားတဲ့အထိဆန္ဒပြမှုတွေကိုလှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်။နိုင်ငံတကာကပြည်ပရောက်မြန်မာတွေဟာတရုတ်ကောင်စစ်ဝင်ရောတရုတ်တန်ယုံရှိတွေမှာပတ်စင်နိုင်ဆီယနာရှင်နဲ့ပူးပေါင်းနေတဲ့တရုတ်ကိုစန့်ကျင်မှုတွေဇက်တိုက်လှုပ်ဆောင်လျက်ရှိနေပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ခါရှဲကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဒီလိုအငကြီးရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော်လိုင်းရေးကြံရမှာတော့ကိုတေမင်းသူဝင်ကြောင်းရေးသားထားပြီးလူလက်နေဦးခန်းစားရွတ်ဖတ်ထားတဲ့တားကောင်းစစ်တီလို့အမည်ရတဲ့တော်လိုင်းရေးကြံကိုနားဆင်ရမှာဖြစ်ပါတယ်ရှင်
။ယုံစားလို့ပုံမှားမိတယ်လို့မပြောလိုက်ပါနဲ့မင်း။အမှားမှန်ယူတဲ့ပွဲမှု အမှန်တရားအတွက်အမှောင်တဲရောက်နေပေမဲ့မိမ့်မိန်နေပြီလို့ထင်သလားနေငယ်ပေါင်းကြီးဖို့အတူပျော်ခဲ့တဲ့ချင်းယူရန်ရဲ့ဗန္ဒာပင်အောက်မှာခေါင်းလောင်းတံကိုနားဆွင့်ရင်ဟာတနှောလို့တူတူပြောခဲ့တဲ့စကားတတိယပေမဲ့တာနောင်တရလိုက်မယ်လို့ထင်နေသလားမေခေါင်းလောင်းထိုးခြင်းရောက်တိုင်းတစ်ပင်ရင်းမှာထိုင်အပြုံးမပြတ်တဲ့ဆ iam မြေဝန်းစုံကကြနေတဲ့မြေကြီးတွေကဘယ်တော့မှနောက်မဆုတ်ဘူးလို့ပြောနေတာသိတယ်မေလက်ဖက်ရည်ဆိုင်ထိုင်လမ်းစုံကအုတ်ခုံပေါ်ဂီတာတီးအတန်ဆုံးမြည်တဲ့ညတွေကအနာကပျောက်မှန်းမသိတဲ့ဘဝကနေအခုတော့အင်တာနက်ရဖို့တောင်ထိတ်တက်ပြီးလိုင်းသုံးရတဲ့အခါတွေးမိတယ်ကာလာယုံစုံတွေအောက်မှာမညီမျှတဲ့ပကာတနအလှတရားတွေကတကယ်အမှန်တရားမဟုတ်ဘူးမေတောင်ထိတ်ပေါ်ကမြင်တွေ့နေရတဲ့တဘာဝတရားရဲ့အလင်းရောင်တွေကဒန်းတူညီမျှဆိုတဲ့အယောင်စေတဘာဝတောကိုဖြတ်ကျော်လာတဲ့လေညင်းလေးကအေးမြယုံတယ်မကယင်တဲ့အထိနိုးထစေခဲ့တာအခုသိရပြီမီငဲငယ်ကအမေပြောလို့သိခဲ့ရတဲ့တားကောင်းစစ်တီဆိုတာကအခုမှသိလိုက်ရလို့ကျေနပ်နေမိတယ်မီအခြေခံပညာအဆင့်6လဆိုတာကိုတလကွဲ45ရက်နဲ့ပြီးခဲ့ရလို့တကယ်ဆန္ဒအစစ်တွေမှန်းပိုသိတာပေါ့မီဒီຫນွေဥကိုစောက်ရင်းဝတ်တန်ကိုကြော်ဖြတ်ချိန်မှာမိုးအေးတဲ့သားဘယ်သွားမလို့လဲဆိုတဲ့အမေအတန်ကြားရောင်ပင်မဲ့အနာကတိုက်ပြီအတွက်ငါထွက်ခဲ့တာအမေသိမှာပါလို့တွေးနေမိတယ်မီနေရအစ်စ်မှာတငယ်ချင်းအစ်စ်တွေနဲ့အဆင်ပြေပါမလားလို့အမေတွေးပူနေမလားမပူနဲ့မီဌာနဆောင်ဒေသဆောင်ကယဉ်ချင်းတူကြသူတွေကြီးမို့မျှဝေခံစားတတ်တယ်မီလက်နဲ့မစုံလို့အားငယ်တာတစ်ခုကလွဲရင်ရှိတာလေးနဲ့ဝတ်အောင်စားပြီးတာဝန်ကိုစီထမ်းလျက်ပါမီစိတ်တပ်ပိုင်းမှာလက်နဲ့မရှိပေမဲ့ရှည်တန်းစစ်မြေပြင်ကိုလိုက်တိုက်ကြတယ်လေအထက်ကလူကြီးတွေကဒီလကုံရင်လက်နဲ့တတ်ပေးမင်းပြောထားပါတယ်မီနိုင်ငံရေးဆိုတာကိုကိုရီနဲ့မဆိုင်ဘူးလို့ထင်ခဲ့မိတာတကယ်တော့အလုံးနဲ့ဆိုင်နေမင်းနေသားတို့နေခဲ့ကြသူတွေအတွက်အမှတ်တစ်ချက်လောက်ပြောပြစီမင်းမင်းတို့တွေလက်ပြလုံပါစီလို့ဒီတော်လန်ရေးကြီးပြီးသွားရင်သားတို့အနာကတိုင်းပြည်အတွက်ပြန်လဲထူထောင်ရေးလုပ်ရဖို့သားတို့အကျုံမှန်တဲ့လုပ်ရဦးမယ်လေတောကပင်လယ်မှာမိပြင်ကျဲကလူမစုံတော့တဲ့ထမင်းဝိုင်မိသားစုတွေရွာကိုဘတော့ပြန်ပြီးကြောင်းတက်ရမလဲမေးနေတဲ့နေစရာအိမ်မရှိတော့တဲ့မိသားစုဘဝတွေရဲ့တားတနေ့တော့ပြန်လာမှာပဲလို့ညှော်နေတဲ့မိခင်တွေရဲ့မျက်ရည်တွေတုတ်သိမ့်ပေးဖို့တာဝန်တွေကြံရှိသေးတယ်မေတာဝန်တွေပြီးဆုံးလို့အမေစီတားပြန်လာမှဝန်တာပီတိဂုံရှိလာတဲ့အမေမြင့်ဝန်းကကြတဲ့မြည်တားတုတ်သိမ့်ပေးပြစီအမေရဲ့တင်နှန်းချင်းစပြီမို့ဒီလောက်ပါပဲအမေပြောတဲ့တားကောင်းစစ
်ဗီဒီယိုအန်ယူဂျီရဲ့အမနာကင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးစစ်ကောင်စီတပ်ကိုယ်စားလှယ်အပြစ်ရက်ဆွေးနွေးဖို့တရုတ်နိုင်ငံအကူအမင်းမျိုးရောက်လို့အမည်ရတဲ့မြန်မာနေဦးခရိုနီကယ်ဒီဇင်ဘာလ14ရက်မြင်တွင်မုံမခဆောင်းမကိုမြေဦးနိုင်ဖတ်ကြားထားတာနားဆင်ရမှာဖြစ်ပါတယ်ရှင
်မြန်မာနေဦးခရိုနီကယ်ဒီဇင်ဘာ14ရက်မြင်တွင်စစ်ကောင်စီတပ်ကိုစလေအပြစ်ရက်ဆွေးနွေးဖို့တရုတ်နိုင်ငံကုမင်းမျိုးရောက်မြန်မာနိုင်ငံတွင်ဖြစ်ပွားနေတဲ့လက်နက်ကင်တိုက်ပွဲတွေအရှိန်မြင့်တက်လာနေခြင်းကိုရှော့ချနိုင်ဖို့တရုတ်နိုင်ငံရဲ့ကြိုးစားမှုတွေကပြီးခဲ့တဲ့နှစ်ကုန်ပိုင်းကလေးကစတင်ခဲ့ပါတယ်။ 10-20 ခုဆစ်စင်ရေးစတင်ပြီးတဲ့နောက်လာအနေငယ်အတွင်းမှာပဲတရုတ်နိုင်ငံက၎င်းနဲ့နယ်နိမိတ်ထိစပ်တဲ့မြန်မာနိုင်ငံရှမ်းမြောင်ကချင်ပြည်နယ်တို့ကလက်နက်ကန်အဖွဲ့တွေနဲ့စစ်ကောင်စီရဲ့ကြားစွန့်နှိမ့်မှုတွေပေါ်ထွက်လာဖို့ကြိုးစားခဲ့တာဖြစ်ပါတယ်။ယမန်နေ့ဒီဇင်ဘာဇန်နဝါရီလတွေမှာစစ်ကောင်စီဘက်ကပြည်ထောင်စုငြိမ်းချမ်းရေးစွန့်နှိမ့်မှုဖော်ဆောင်ရေးကော်မတီနဲ့တိုင်းဒေသလက်နက်ကန်အဖွဲ့တွေကခေါင်းဆောင်တချို့တို့တက်ရောက်ကြတဲ့ယူနန်ပြည်နယ်တွေကအပြစ်ရဲ့စွန့်နှိမ့်ညှိနှိုင်းမှုတွေထွက်ပေါ်လာခဲ့တာဖြစ်ပါတယ်။2023ခုဒီဇင်ဘာလထဲမှာကျင်းပတဲ့ဆွေးနွေးမှုမှာ အပြည့်ခက်ရက်ဖို့ရလက်ထွက်ပေါ်ခြင်းမရှိခဲ့ပေမဲ့2024ခုနှစ်စံပိုင်ဇန်နဝါရီလ10ရက်17ရက်တွေမှာကျင်းပတဲ့ဆွေးနွေးမှုတွေမှာတော့အပြည့်ရက်ဖို့သဘောတူခဲ့ကြတာဖြစ်ပါတယ်ဒီသဘောတူညီမှုကိုဟိုင်ကဲသဘောတူညီမှုလို့ရည်ညွှန်းခေါ်ဆိုကြပါတယ်အဲ့ဒီသဘောတူညီမှုထွက်ပေါ်လာပြီးတဲ့နောက်လအတန်ကြာပြစ်ခတ်တိုက်ခိုက်မှုကြီးကြီးမားမားမရှိခဲ့ပေမဲ့ဇွန်လနှောင်းပိုင်းကျမှတိုက်ခိုက်မှုတွေတကြောပြန်ဖြစ်ပွားခဲ့တာပါ2029စစ်စင်ရေးပထမအကြော့ဖြစ်တဲ့2023ခုနှစ်နှောင်းပိုင်းတုန်းကလက်လွတ်ဆုံးရှုံးခဲ့ရတဲ့ရှမ်းမြောက်ကနေမြေတွေမြို့တွေကိုစစ်ကောင်စီအနေနဲ့ပြန်သိမ်းယူဖို့ကြိုးပမ်းရင်းနဲ့နောက်ထပ်မြို့တွေနဲ့စစ်စခန်းတိုင်းစစ်ဌာနချုပ်တွေပါယခုနှစ်ဇူလိုင်ဩဂုတ်လတွေမှာထပ်မံဆုံးရှုံးခဲ့ရတာဖြစ်ပါတယ်။နေမြေသိမ်းယူမှုတွေမြို့နဲ့တိုင်းစစ်ဌာနချုပ်အထိတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကသိမ်းယူနိုင်တဲ့အနေအထားအရောက်မှာဩဂုတ်လထဲမှာတော့တရုတ်နိုင်ငံရဲ့မူဝါဒတိသာထင်ရှားစွာပေါ်ထွက်လာပြီးတရုတ်နိုင်ငံကမြန်မာနိုင်ငံနဲ့ပတ်သက်လို့အိန္ဒိချင်းမြန်မာနိုင်ငံမှာတည်ငြိမ်အေးချမ်းရေးပြည်ထနာတွေကိုနိုင်ငံရေးနည်းနဲ့ဆွေးနွေးအပြေရှာရေးတရုတ်နိုင်ငံရဲ့ယင်းနှိမ့်မြုံနယ်မှုအကျိုးစီးပွားတွေအကာအကွယ်ပေးရေးမြန်မာပဋိပက္ခအပေါ်တခြားပြည်ပနိုင်ငံတွေပါဝင်ဆွတ်ဖက်ခြင်းမပြုရေးတို့ကိုလူသိရှင်ကြားကြေညာပြီးမြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားတွေလူသိရှင်ကြားထုတ်ဖော်ပြောဆိုခဲ့ပါတယ်။ဩဂုတ်လမှာထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပတဲ့မဲခေါင်လန်ချန်အစည်းအဝေးမှာထုတ်ဖော်ပြောဆိုခဲ့တာပါ။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာဗဟုချုပ်ကိုင်မှုအားကောင်းတဲ့အစိုးရတရက်ရှိနေဖို့လိုလားတာဖြစ်ပြီးအဲ့ဒီအစိုးရဟာဒီမိုကရက်တစ်အစိုးရဖြစ်ချင်းမဖြစ်ချင်းနဲ့ဖက်ဒရယ်စနစ်ကျင့်သုံးခြင်းမကျင့်သုံးခြင်းတို့ကတရုတ်နိုင်ငံအနေနဲ့အရေးမထားပဲမြန်မာနိုင်ငံရဲ့ဗဟုအစိုးရတနည်းအားဖြင့်အနောက်အုပ်စုအထူးသဖြင့်အမေရိကန်ပြည်ထောင်စုလိုနိုင်ငံတွေနဲ့ရင်းနှီးခြင်းမရှိတဲ့အစိုးရဖြစ်ဖို့သာလိုလားတာဖြစ်ပါတယ်ဒီအခြေအနေကတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုဖျက်ဆီးဖောက်လုပ်ထားတဲ့ရင်းနှီးတဘာဝတံငွေပိုင်လိုင်းနောက်ထပ်ဖောက်လုပ်ဖို့ရည်ရွယ်တဲ့ရခိုင်ကမ်းရိုးတန်းကိုပေါက်မဲ့ဂုံစီတဲဆောင်မဲ့ရထားလန်စတာတွေကိုထိခိုက်ဟန်တားမှုမရှိမဲ့ဗဟုချုပ်ကန်မှုရှိတဲ့အစိုးရမျိုးကိုလူလာခြင်းစတာတွေကတရုတ်နိုင်ငံရဲ့မြန်မာနဲ့ပတ်သက်တဲ့မူဝါဒအခြေခံအချက်တနည်းအားဖြင့်အကျိုးစီးပွားတွေလို့ဆိုရမှာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့အနောက်ဘက်မှာတရုတ်ဂျပန်ဖိလစ်ပိုင်နဲ့ဗီယက်နမ်ကမ္ဘောဒီးယားတို့လိုအရှေ့အာရှကနိုင်ငံတွေအနေနဲ့တောင်အာရှနိုင်ငံတွေအရှေ့အလယ်ပိုင်းနိုင်ငံတွေနဲ့ဥရောပတို့ကိုရေလန်းကဆက်သွယ်သွားလာတဲ့ကုန်သွယ်ရေးရေလန်းကြောင်းဖြစ်တဲ့ဘင်္ဂလားပင်လယ်အော်အိန္ဒိယသမုဒ္ဒရာလမ်းကြောင်းပေါ်မှာရှိနေပြီးတရုတ်နိုင်ငံအဖို့တော့အဲ့ဒီရေလန်းကြောင်းကိုအတူဆုံးဖြတ်နိုင်တဲ့ကုန်းလမ်းအနေနဲ့တရုတ်နိုင်ငံယူနန်ပြည်နယ်မြန်မာနိုင်ငံဘက်ချမ်းကရှမ်းမြောက်မန္တလေးတိုင်းမကွေးတိုင်းရခိုင်ပြည်နယ်တွေကိုဖြတ်သန်းတဲ့ပထဝီမြေမျက်နှာပြင်ကိုပိုင်ဆိုင်ထားတာဖြစ်ပါတယ်။ဒီအနေအထားတွေကမြန်မာနိုင်ငံရဲ့မဟာဗျူဟာကျတဲ့ပထဝီနိုင်ငံရဲ့အနေအထားဖြစ်ပြီးတရုတ်နိုင်ငံကမြန်မာနိုင်ငံရဲ့ပြဿနာကိုအိန္ဒိချင်းနိုင်ငံတနိုင်ငံထက်ပိုတဲ့အချက်အလေးထားရမယ့်အချက်လည်းဖြစ်ပါတယ်။တရုတ်နိုင်ငံကထည့်သွင်းတွက်ချက်ရမှာကုန်သွယ်ရေးအချက်တစ်ခုတည်းမဟုတ်ဘဲကမ္ဘာမှာစီးပွားရေးစည်ရေးအရာဒုတိယအင်အားအကြီးဆုံးနိုင်ငံဖြစ်လာတဲ့နောက်၎င်းနဲ့ထိစပ်နေတဲ့အိန္ဒိချင်းနိုင်ငံတွေမှာပြိုင်ဘက်ဖြစ်တဲ့အမေရိကန်ပြည်ထောင်စုဩဇာခံတဲ့အစိုးရလိုလက်နက်ကိုင်အဖွဲ့အစည်းတွေလိုမျိုးမကြီးထွားလာဖို့အရေးကလည်းတရုတ်နိုင်ငံရဲ့တာဝန်တစ်ခုလိုဖြစ်လာနေတဲ့သဘောပါဒီအခြေအနေကိုသဘောပေါက်နားလည်တယ်ဆိုရင်တရုတ်နိုင်ငံအပေါ်ဘယ်လိုသဘောထားမလဲဆိုတဲ့အခြေခံမူဝါဒကိုချမှတ်နိုင်လိမ့်မယ်လို့ယူဆပါတယ်။လက်ရှိအနေအထားမှာတရုတ်နိုင်ငံအနေနဲ့စေကောင်စီကိုဖိအားပေးမှုတွေရောကူညီမှုတွေပါအပေးအယူကတိကဝတ်သဘောတူညီမှုရှိထားလိမ့်မယ်လို့ယူဆကြည့်ရင်မမားနိုင်ပါဘူး။တစ်ဖက်မှာလည်းတရုတ်နိုင်ငံအနေနဲ့မင်းအောင်လှိုင်ဖြစ်လို့စစ်တပ်ဖြစ်လို့ဆိုတာထက်ဗဟုချုပ်ကိုင်မှုစနစ်နဲ့သွားတဲ့အဖွဲ့အစည်းတစ်ခုရှင်းနေပြီးသားအဖွဲ့အစည်းတစ်ခုဖြစ်တာကြောင့်မဟာမိတ်အနေအထားကိုရွေးချယ်ဆက်ဆံတာလို့ယူဆရပါတယ်။လောင်ကစားဝိုင်းမှာဒီအကွက်ကိုထိုးရတဲ့အကြောင်းကချစ်ချင်းမုန်းချင်းနှစ်သက်ချင်းမနှစ်သက်ချင်းထက်လက်ရှိအချိန်မှာရွေးချယ်စရာနီလန်းတွေအနက်ကအဲ့ဒီနီလန်းကအလုတ်ဖြစ်မယ်လို့ယူဆချက်ကြောင့်ရွေးချယ်လိုက်တာလို့ကောက်ချက်ချနိုင်ပါလိမ့်မယ်။အခြားသောအလားအလာကောင်းရှိတဲ့ရွေးချယ်စရာမိဖက်အဖွဲ့အစည်းပေါ်ထွက်လာခဲ့ရင်တရုတ်ကပြောင်းလဲရွေးချယ်ဖို့ဝန်လေးလိမ့်မယ်လို့မယူဆပါဘူးဒီလိုသဘောထားမူဝါဒအကျိုးစီးပွားဆိုတဲ့အခြေခံတွေအပေါ်တည်ထားတဲ့မြန်မာနဲ့ပတ်သက်တဲ့တရုတ်နိုင်ငံရဲ့မူဝါဒလက်တလောတရုတ်နိုင်ငံကုမင်းမျိုးမှာကျင်းပတော့မယ်ရှမ်းမြောက်ကလက်နက်ကိုင်အဖွဲ့တချို့နဲ့စစ်ကောင်စီတို့ရဲ့ဆွေးနွေးပွဲရလဒ်ကဘာဖြစ်နိုင်မလဲဆိုတာမှန်းဆကြည့်နိုင်ပါတယ်အန်ယူဂျီအနေနဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့မူဝါဒတွေကိုအတိပေးထုတ်ပြန်တဲ့အခါထုတ်ပြန်ချက်ထဲကပြောဆိုချက်ထက်မြေပြင်ကလက်တွေ့အခြေအနေတွေကိုတရုတ်နိုင်ငံကပိုအလေးထားစဉ်းစားဆုံးဖြတ်မဲ့သဘောလည်းဖြစ်နိုင်ပါတယ်။တရုတ်နိုင်ငံအနေနဲ့ NUG ဟာဗဟုချုပ်ကိုင်မှုအားကောင်းတဲ့စနစ်နဲ့တွားနေတဲ့အဖွဲ့အစည်းလားမြေပြင်မှာရှိနေတဲ့လက်နက်ကိုင်အဖွဲ့တွေအပေါ်တိတိပပထိန်းချုပ်အမိန့်ပေးနိုင်တဲ့အဖွဲ့အစည်းဖြစ်သလား အနောက်အုပ်စုအစိုးရတွေအဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်များဖြစ်နေမလားဆိုတဲ့တန်တရားတွေလည်းရှိနေလိမ့်မှာဖြစ်ပြီးအထက်ကနှစ်ချက်ကတရုတ်နိုင်ငံရဲ့မြန်မာနဲ့ပတ်သက်တဲ့မူဝါဒအခြေခံအချက်ဖြစ်လိမ့်မယ်လို့ကောက်ချက်ချရပါတယ်ခင်ဗျာ
video အငကြီးမနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုတစ်ခါမှာတော့တော်လန်ရေးတေးဂီတာအနေနဲ့ခညာရေးသားထားတဲ့ War Criminals လို့အမည်ရတဲ့တော်လန်ရေးတေးဂီတာကိုခညာနဲ့ William Sampiro ကတီးဆိုထားပါတယ်ရှင်
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ12.6 MHz 19.89 MHz ညပိုင်း၈နာရီခွဲမှာ25.11 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပါဘူး။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းမေတ္တာပို့သလိုက်ပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်တွေရဲ့တရင်အချက်အလက်တွေလူပညာဝေကြီးဌာနကထုတ်လွှင့်နေတဲ့ ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်